တော်ဝန်စီးပွားရေးခြေအနေတွေဟာအန္တရာယ်ရှိတဲ့ကာလတစ်ခုကိုချဉ်းကပ်လာနေတဲ့အကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌကစက်တင်ဘာလဇန်ပိုင်းအာရှခီးစဉ်တွင်သတိပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကစီးပွားရေးကျဆင်းမှုနဲ့အလုပ်ကိုင်တွေမရနိုင်မဲ့ဖြစ်နေရတာ၊ဥရောပယူရိုငွေကြေးသုံးနိုင်ငံတွေကကျွေးမြေပြဿနာစတာတွေကအခြေအနေတွေကိုပိုဆိုးအောင်တွန်းအားပေးနေတယ်လို့လည်းကမ္ဘာ့ဘဏ်ဥက္ကဋ္ဌရောဘတ်ဇိုလစ်ကပြောလိုက်တာပါ။ဒီလိုအနောက်နိုင်ငံတွေမှာစီးပွားရေးကျဆင်းလာနေတယ်ဆိုပေမဲ့အာရှဒေသမှာတိုးတက်မှုလာလာကောင်းတွေတွေ့မြင်နေကြရတဲ့အတွက်ကမ္ဘာစီးပွားရေးမှာထောက်ကူဖြစ်စေလိမ့်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းစီးပွားရေးမှာထိတ်တန့်ရောက်လာနေတဲ့အာရှကတရုတ်နဲ့အိန္ဒိယတို့လိုနိုင်ငံတွေမှာပါအခုအခါဖွံ့ဖြိုးမှုတွေကျဆင်းနေတဲ့အခြေအနေတွေကြုံနေရတာမျိုးမျှော်လင့်သလောက်ဖြစ်လာပါမလားဆိုတာကိုတော့ဗြိတိန်နိုင်ငံခြေဆိုင်ထင်ရှားတဲ့Caxton FX ကုမ္ပဏီကစီးပွားရေးကျွမ်းကျင်သူ Richard Driver တို့လိုစမ်းစစ်သူတွေကတန်တရာရှိနေကြတာပ
ါ Most people are looking to China and to sort of bail out the rest of the world and be the driver of global growth and I think
လူအများစုကတရုတ်လိုနိုင်ငံမျိုးတွေကကျန်တဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအတွက်ကယ်နိုင်မလားဆိုပြီးမြင်ကြတာရှိပါတယ်ဒါပေမဲ့လည်းကျွန်တော်တို့မေ့မထားသင့်တာကတရုတ်နိုင်ငံမှာလည်းကုန်ထုတ်လုပ်မှုကဏ္ဍမှာကိန်းဂဏန်းတွေရော့ကျလာတာလို့စီးပွားရေးနှေးကွေးလာနေတာပဲဖြစ်ပါတယ
်။တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေမှာဇူလိုင်လတည်းတုန်းက 49.300 ကိုင်လုံးသာရှိခဲ့တာမို့လွန်ခဲ့တဲ့နှစ်နှစ်ကျော်အတွင်းအနှိမ်ဆုံးဖြစ်ကျဆင်းခဲ့တာပါ။ကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကောင်းဆုံးဖြစ်လာတဲ့အထိဖွံ့ဖြိုးမှုတွေရှိနေပေမဲ့ပြပပုတ်ကုန်တွေမှာဝယ်လိုအားရော့လာတာလို့စိန်ခေါ်မှုမျိုးတွေရှိနေတဲ့အကြောင်းတရုတ်နိုင်ငံရဲ့နိုင်ငံခြားငွေကြေးလဲလှယ်ရေးဌာနအကြီးအကဲကမကြသေးခင်တုန်းကပဲအတိအမှတ်ပြုပြောဆိုထားတာဖြစ်ပါတယ်။ဒီလိုအခြေအနေမှာတရုတ်နိုင်ငံအနေနဲ့ပြပကုန်တင်ပို့မှုနဲ့ယင်းနှိမ့်ညွန့်နယ်မှုတွေအပေါ်မှာတိတ်ပြီးအားမထားဖို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဇိုလစ်ကအာရှခီးစဉ်တွင်ဘေကျင်းမြို့တော်ကိုရောက်ချိန်မှာတတိပေးခဲ့တာပါ။စီးပွားရေးဖွံ့ဖြိုးမှုတွေကိုထိန်းထားနိုင်အောင်ပြည်တွင်းဈေးကွက်မှာဝယ်လိုအားကောင်းလာအောင်လုပ်ဖို့နဲ့ပညာရေးနဲ့လူမှုရေးဝန်ဆောင်မှုတွေမှာပုံမှန်သုံးစွဲတာလို့ပြုရင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အတွက်လည်းတိုက်တွန်းသွားပါတယ်ရေရူဖြစ်ရှင်းရမယ့်ပြဿနာဖြစ်နေကတော့ငွေချေးဖောင်းပွမှုကိုထိန်းချုပ်ဖို့လိုအပ်ကြောင်းလည်းကမ္ဘာ့ဘဏ်ဥက္ကဋ္ဌကပြောခဲ့တာပါ။ဒီပပုတ်ကုန်နဲ့ဝန်ဆောင်မှုလုပ်ငန်းတွေလှုပ်ဆောင်ပေးနေကြတဲ့အာရှနိုင်ငံတွေမှာအနောက်နိုင်ငံတွေကစီးပွားရေးကျဆင်းမှုတွေရဲ့အကျိုးဆက်တွေကိုခံနေရတဲ့အထက်စီးပွားရေးအရှိန်ဟုန်ကောင်းနေတဲ့အိန္ဒိယနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်အိန္ဒိယနိုင်ငံရဲ့ဗန္ဒာယင်းနှစ်ဒုတိယသုံးလပတ်ကာလမှာဖွံ့ဖြိုးမှုပမာဏဟာ 9.8% ကိုင်းလုံးသာရှိခဲ့တာမို့ဒါဆိုရင်အရင်တစ်နှစ်ဒီလိုအချိန်မှာ 8.8% ကိုင်းလုံးရှိနေတာထက်လျော့နေခဲ့တာပါ။အိန္ဒိယကုန်သွယ်ရေးများနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့မကြသေးခင်ကစမ်းစစ်ချက်တစ်ခုထဲမှာတော့ပြည်တွင်းပြည်ပကအခြေအနေတွေကြောင့်စီးပွားရေးလုပ်ငန်းလုပ်ကိုင်မှုယုံကြည်မှုတွေဟာနှစ်နှစ်အတွင်းစံချိန်ချိုးလောက်အောင်ကျဆင်းခဲ့တဲ့အကြောင်းဖော်ပြခဲ့တာပါ။မကြသေးခင်လတွေအတွင်းယင်းနှိမ့်ညွန့်နယ်မှုတွေတိတိတသာကျဆင်းလာနေတဲ့အတွက်လုပ်ငန်းတွေမှာထိခိုက်မှုတွေကြုံနေရတယ်လို့အိန္ဒိယနိုင်ငံမှာရှိတဲ့ RPG Goenka Foundation ကစီးပွားရေးပညာရှင် DH Pine Panetika ကပြောပါတယ
်။ Industry cannot raise capital because the share market is has been very bearish.
အစုရှယ်ယာဈေးကွက်မှာကမောက်ကမအခြေအနေတွေကြောင့်လုပ်ငန်းတွေမှာငွေပင်ငွေရင်းမတိုးချဲ့နိုင်ကြပါဘူး။ဇန်နဝါရီလကတည်းကဆိုရင်ရှယ်ယာဈေးတွေဟာ73ကနေ14ရာခိုင်နှုန်းနီးပါးကျဆင်းခဲ့တာပါ။ဒီအခြေအနေကကုမ္ပဏီတွေအတွက်အရင်းအနှီးတွေထပ်ပြီးစိုက်ထုတ်ဖို့အခက်အခဲရှိပါတယ
်။စီးပွားရေးအင်အားကြီးအနောက်နိုင်ငံတွေကပြဿနာတွေရဲ့နောက်ဆက်တွဲအကျိုးဆက်တွေအဖြစ်နဲ့တိတိကျကျတွေ့နေရတာတစ်ခုကတော့ကမ္ဘာတစ်လောစတော့ရှယ်ယာဈေးကွက်တွေမှာစံချိန်ချိုးလောက်အောင်ကျဆင်းမှုတွေကြုံနေရတာပါ။အနည်းရှိတဲ့အခြေအနေတွေကိုရှောင်ရှားဖို့အတွက်ယင်းနှိမ့်ညွန့်နယ်သူတွေအစုရှယ်ယာတွေကိုစုဆောင်းတာထက်ငွေသားအဖြစ်နဲ့ပြောင်းလဲကင်တွယ်လာကြတာအစိုးရငွေစုစာချုပ်တွေကိုဝယ်ယူတာတွေပိုလှုပ်လာတယ်လို့ Society General Corporation ကြီးကအာရှစီးပွားရေးကျွမ်းကျင်သူ Todd Martin ကပြောပါတယ်ဒီလိုယင်းနှိမ့်ညွန့်နယ်သူတွေရှယ်ယာတွေကိုထုတ်ယောင်းလာကြတာမို့ငွေကြေးစည်းကွက်ထဲမှာကမောက်ကမဖြစ်လာနေရတာလို့လည်းသူကသုံးသပ်ခဲ့တာပါ
The other thing is it affects the Asian markets directly because there'll be less exports to Europe and the US.
အာရှဈေးကွက်ကိုတိုက်တက်ရောက်မှုတွေရှိလာတဲ့နောက်ထပ်အကြောင်းရင်းတစ်ခုကတော့အာရှကနေဥရောပနဲ့အမေရိကန်ကိုတင်ပို့မှုနှေးပါလာတာကြောင့်ဖြစ်ပါတယ်။ဒါကြောင့်လည်းဒီမှာရှိတဲ့လုပ်ငန်းတွေကိုတိုက်ရိုက်ခတ်မှုတွေကြုံနေရတာပါ
။ကမ္ဘာတဝန်စီးပွားရေးအခြေအနေတွေမှာအနှုတ်လက္ခဏာပြတ်သားတဲ့သတင်းတွေကြေကြေပြန့်ပြန့်ထွက်ပေါ်လာနေတဲ့အတွက်လည်းဒါဟာနောက်တစ်ကြိမ်စီးပွားရေးကျဆင်းမှုတွေကြုံရမှာကိုစိုးရိမ်မကင်းတဲ့နေလဲထွက်ပေါ်လာနေပါတယ်။ကမ္ဘာ့ဘဏ်ဥက္ကဋ္ဌဇိုလစ်ကတော့အခြေအနေတွေဟာအန္တရာယ်ရှိရဲ့ဆိုပေမဲ့စီးပွားရေးအကျပ်တဲတွေတကြောပြန်ကြုံလာရလိမ့်မလားအများကစိုးရိမ်နေတဲ့လောက်တော့မဖြစ်နိုင်ဘူးလို့အာရှခီးစဉ်အဖြစ်စင်ကူနိုင်ငံမှာရောက်နေတဲ့သတင်းတောက်တွေကိုပြောသွားတာပ
ါ I don't believe that the United States or the world will go into a double dip but there's high degrees of uncertainty
အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာစီးပွားရေးဟာနောက်တစ်ကြိမ်ကြာဆင်းမဲ့အခြေအနေမျိုးကြုံရလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူး။ဒါပေမဲ့လည်းမရေရာမှုအတိုင်းအတာတွေကသိပ်မြင့်နေပြီးအမေရိကန်စီးပွားရေးမှာတော့နှေးကွေးမှုတွေအလုပ်လက်မဲ့နှုန်းမြင့်လာတွေကိုဆက်လက်တွေးမြင်နိုင်တဲ့အလားအလာတွေရှိတယ်လို့ထင်ပါတယ်။တကယ်တော့ကျွန်တော်တို့မကပါဘူးနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF အကြီးအကဲ Christine Lagarde တို့လိုလူတွေအလေးထားပြောနေတာတွေကတော့ယူရိုငွေကြေးသုံးနိုင်ငံတွေကအဖြစ်အပျက်တွေဟာကမ္ဘာတဝန်းလုံးကိုသဲအမှုရှိနိုင်တယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်
။အမေရိကန်မှာစီးပွားရေးကျဆင်းမှုတွေတကြောပြန်ကျင်းပနိုင်တဲ့အခြေအနေတွေမရှိဘူးလို့ဆိုပေမဲ့ဥရောပကမရေမရာအခြေအနေတွေကြောင့်ခံမှန်းရတာမလွယ်တဲ့အကြောင်းကိုလည်းကမ္ဘာပံဥက္ကဋ္ဌကအတိအမှတ်ပြုပြောဆိုသွားခဲ့တာပါ။ဥရောပယူရိုငွေကြေးသုံးတိုင်းပြည်တွေကပြဿနာတွေကိုဖြေရှင်းရမှာတော့နိုင်ငံရေးဆုံးဖြတ်ချက်တွေအပေါ်မှာမူတည်လိမ့်မယ်လို့လည်းပြောပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့ကတော့ငွေကြေးသုံးစွဲမှုတွေကိုအကြီးအကျယ်ဖြတ်တောက်တာတွေလုပ်တာထက်အစိုးရရဲ့ကျွေးမြေလျှော့ချရေးလုပ်ငန်းတွေကိုတဖြည်းဖြည်းချင်းလှုပ်ဆောင်ရင်းဈေးကွက်ထဲမှာယုံကြည်မှုတွေရအောင်လှုပ်ဆောင်ရလိမ့်မယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဇိုလစ်ကအကြံပြုခဲ့တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရည်နာပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ